ပြင်းထန်နိုင်ငံကနာမည်ကျော်ဘိုင်ယူစစ်သည်န်တောက်စုဘိုင်ယူကဘာတိုနာမန်ဒီအဝတ်အတွက်ဒီနှစ်2021မှာပထမဆုံးကိုနယူးယောက်တိုင်းစ်သတင်းစာကမြန်မာဓာတ်ပုံသတင်းတောက်ကိုထည့်နေလိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့ဓာတ်ပုံဆရာအတွက်အန္တရာယ်ရှိနေတာကြောင့်အမည်ကိုတော့ဖော်ပြမထားပါဘူး။ပြင်းထန်နိုင်ငံမြောက်ပိုင်းဘိုင်ယူမြို့မှာဆင်းရဲနေကကျင်းပတဲ့စုပေးပွဲမှာမျိုးတော်ရည်လို့တင်စားခေါ်ဝေါ်ကြတဲ့မြန်မာနိုင်ငံကဆက်အနာသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာတပ်ပုံဆရာကိုပထမဆုံးချီးမြှင့်တာဖြစ်ကြောင်းစုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမနုချာဒက္ခတိက AFP တင်ကိုပြောပါတယ်။မြန်မာနိုင်ငံတွင်းကတက်တဆက်ဓာတ်ပုံသတင်းတောက်တွေရဲ့အကျိုးစားရုန်းကန်မှုတွေကိုထင်ဟပ်ပေါ်လည်အောင်ပြသချင်တာကြောင့်အခုလိုစုပေးဖို့အတွက်ရွေးချယ်ရေးအဖွဲ့ကနေဆုံးဖြတ်ချက်လာလို့လည်းသူကိုယ်တိုင်အသက်အမြင်အချင်းချောက်ခံရတဲ့အတွက်အီရန်ကလည်းပြပတ်ကိုထွက်ပြေးခဲ့ရတဲ့အီရန်တွေဘွာပြင်းထန်နိုင်ငံသားဒါဂတိကပြောပါတယ်။စုရတဲ့မြန်မာဓာတ်ပုံသတင်းတောက်ကြေကူးထားတဲ့ပုံတွေနဲ့တခြားမြန်မာဓာတ်ပုံဆရာအများပြားလက်ရာတွေကိုလည်းဗေယူပြပွဲမှာပြသထားတာပါ။စစ်တရင်တွေကိုတက်ဆွန်ဆန်ပြရရယူတင်ပြခဲ့သူတွေအတွက်ပြင်းထန်နိုင်ငံက1944မှာပထမဆုံးလက်လိုက်ရတဲ့မျိုးကလေးဖြစ်တဲ့ဘိုင်ယူက1964ကစတဲ့စုတွေပေးခဲ့တာပါ။ပြင်းထန်တဲ့ဗြိတိန်သတင်းသမား40ပါဝင်တဲ့စုရွေးချယ်ရေးအဖွဲ့ကရွေးချယ်လိုက်သူတွေကိုစုငွေဖြစ်တဲ့တူးကိုယူရိုငွေ3000ကနေ9000အထိပေးရမှာဖြစ်ပါတယ်။